ဒါဆိုရင်ဘုံမိုင်းတစ်ခုလုံးမှာစတုဂါကြီး၄ပါးရှိတယ်။စတုဂါကြီး၄ပါးကိုနားလည်ရင်ဘုံမိုင်းနားလည်ပြီလို့ယူဆတယ်။ဟုတ်ပြီနော်။စတုဂါကြီး၄ပါးကိုပြန်ကြည့်ရင်နံပါတ်၁စတုဂါကြီးကဘူမိစတုဂါ31ဘုံဌာနကို၄ပိုင်းပိုင်းတဲ့အတွေ့ဒါကိုဘူမိစတုဂါဒါတစ်ပိုင်းဒါ ਉਹ လဲကျမတို့တင်ခဲ့ပြီးပြီဘုံနေတဘုံကြီးအကြောင်းနေဟလာဒီနေရာမှာကဘာဖြစ်ဘုံနေပြက်ဘုံနေပါဒီထဲမှာပါသွားတယ်နံပါတ်1စတုကကပဋိသန္ဓိစတုကဘုံဌာနမှာရှိတဲ့တတ္တဝါတို့ဒီခဏအနေနဲ့ဖြစ်တာမဟုတ်ဘဲနဲ့ဘဝအနေနဲ့ဖြစ်တဲ့အတွေ့အကြုံဒီဘုံဌာနမှာရှိတဲ့တတ္တဝါတို့ရဲ့ပဋိသန္ဓိ၄မျိုးကိုလေ့လာခဲ့တာကိုပဋိသန္ဓိစတုကလို့ကျမတို့ကြည့်ခဲ့ပြီဟုတ်ပြီနော်ပြီးတဲ့အခါမှာနံပါတ်3ကာမစတုကဟာဒီဘုံဌာနတွေ31ဘုံဌာနတွေမှာဒုက္ခရီဘုံသူက္ခရီဘုံနေနဲ့ပေါ်ခဲ့တာရောပဋိသင်္ဍေတွေဖြစ်နေကြတာကိုဘယ်တကိုးရှင်ကမှဖန်ဆင်းထားတာမဟုတ်အကြောင်းမရှိဘဲသူ့လူတွေဖြစ်တာမဟုတ်ဘဲနဲ့တတ္တဝါများပြုခဲ့သောကုသိုလ်အကုသိုလ်ကံတွေကြောင့်ဖြစ်တယ်ဆိုပြီးကာမစတုကဒါကိုလေ့လာခဲ့အဲ့တော့ဒီစတုတ်ကကြီး3ခုဒီအခုပြီးသွားပြီ။အဲ့ဒီပြီးသွားတဲ့နေရာမှာမှတ်မိအောင် revision သဘောလေးနည်းနည်းပြန်မယ်နော်။အဲ့ဒီမှာ31ဘုံဌာနကြီးတွေကိုဘူမိစတုတ်ကဆိုပြီးတော့ဘုံ၄မျိုးအားဖြင့်ပိုင်းတဲ့နေရာမှာဒုက္ခတိဘုံရဲ့သူက္ခတိဘုံနေအရခွဲပေးလိုက်ရမယ်။ဒုက္ခတိသူက္ခတိနဲ့ခွဲမယ်။ဒုက္ခတိသူက္ခတိနဲ့၄မျိုးဖြစ်အောင်ပိုင်းမယ်ဆိုတော့ဒုက္ခတိဘုံကိုခွဲလိုက်တဲ့အခါမှာအပယ်၄ဘုံဆိုတာထွက်လာတယ်အပယ်လေးဘုံဆိုတာဒုက္ခတိဘုံရထွက်လာပြီးပြီဆိုရင်သူက္ခတိအရာဘယ်နှပိုင်းပိုင်းရတော့လဲ၃ပိုင်းပိုင်းရတော့လဲသူက္ခတိဘုံတွေကို၃ပိုင်းပိုင်းနဲ့စတုတ်ကဆိုတော့၄မျိုးဖြစ်ရမှာ哦အခုဒုက္ခတိဘုံကအပယ်လေးဘုံလို့တစ်ခုပဲပိုင်းလို့ရတယ်ထပ်ပိုင်းလို့မရအောင်ဒါဆိုရင်သူက္ခတိကိုစတုတ်ကဖြစ်အောင်ဆိုတော့နောက်ထပ်၃ပိုင်းပိုင်းမယ်အဲ့ဒီ၃ပိုင်းကိုယူလိုက်တဲ့အခါမှာအပယ်လေးဘုံဆိုတာကာမဘုံကာမစတုတ်ဘုံတွေကအပယ်လေးဘုံယူလိုက်ရင်ကျန်နေတာဒီကာမသူကတိခုနှစ်ဘုံဆိုတာပေါ်လာတယ်။ပြီးလို့ရှိရင်သုံးပိုင်းဆိုတော့ဉာဏ်နဲ့ဘုံတွေဆက်ကြည့်ရူပ16ဘုံ။နောက်ဆက်ကြည့်ရင်အရူပ4ဘုံဆိုပြီးတော့ပေါင်းထည့်လိုက်ရင်31ဘုံ။ဒါကြောင့်တတဝါတို့ရဲ့နေထိုင်ရာ31ဘုံဌာနကြီးကိုဘူမိစတုကအားဖြင့်ပိုင်းပြပါလို့ပြောရင်ကျမတို့ကဒီလိုပိုင်းရမယ်။ဒါကဘုံပိုင်းစိတ်ပိုင်းကဘူမိဗေဒနဲ့သွားမယောနဲ့အောင်နော်ဟုတ်ပြီနော်တော့ကြစာရိယယောနေတယ်ဒါကဘုံနေနဲ့ပိုင်းနေစာတိရဘူမိစတုတ်က၄ပိုင်းပိုင်းတတ်ရင်ပဋိသင်္ဍေစတုတ်ကလွယ်လွယ်လေးအပယ်လေးဘုံဆိုတာရှိရင်ပဋိသင်္ဍေ၄မျိုးပဋိသင်္ဍေကို၄ခုဖြစ်အောင်ပိုင်းရင်အပယ်လေးဘုံသားတို့ရဲ့ပဋိသင်္ဍေစွာကိုရှာပေးရမယ်အပယ်ပဋိသင်္ဍေပြီးရင်ကာမတုဂရိ9ဘုံလို့လေ့လာထားတဲ့အတွေ့ပဋိသင်္ဍေစတုတ်ကယူလိုက်ရင်ကာမသူကတိပဋိသင်္ဍေဆိုတာကိုကျမတို့လေ့လာပေးရမယ်။ရူပ16ဘုံဆိုတဲ့အတွက်ကြောင့်ရူပ16ဘုံမှာနေထိုင်ကြတဲ့မြမာတို့ရဲ့ရူပပဋိသင်္ဍေပြောရမယ်။ဟုတ်ပြီနော်။အရူပ4ဘုံမှာရှိတဲ့အရူပမြမာတို့ရဲ့ဘဝအစဖြစ်တဲ့အရူပပဋိသင်္ဍေဆိုပြီးတော့ပဋိသင်္ဍေစတုတ်ကကိုယူရင်လည်းဘယ်နှမျိုးပဲလဲ4မျိုး။နာမည်ပြောရင်အပေပတိတန်တေရေကာမတုဂရိပတိတန်တေရေရူပပတိတန်တေရေအရူပကျမပြောတဲ့နောက်ကိုလိုက်နိုင်ရင်ဒါတော်တော်ဟုတ်သွားပြီအပေပတိတန်တေဆိုတော့အပေလေးဘုံသားတို့ဒီဘာစိတ်နဲ့ပတိတန်နေလဲပြန်ချက်ပြန်ဆိုလိုက်အာကုတလဝိဘေဥပေခာတန်တီရဏစိတ်တပါဖြင့်ပတိတန်တေနေကြဤဆိုအပေပတိတန်တေဒီဘယ်နှပါးရှိလဲတပါကာမတုဂရိပဋိသင်္ဍေဆိုတော့လူဘုံနဲ့နတ်ပြည်6ထက်လူဘုံနဲ့နတ်ပြည်6ထက်ဘုံသားတို့ရဲ့ပဋိသင်္ဍေဆိုတော့လူဘုံနဲ့နတ်ပြည်6ထက်တဲကစတုမဟာရေဘုံထဲမှာပါနေတဲ့ပုဂ္ဂိုလ်တို့ရဲ့လူချိုးလူခန့်နတ်ချိုးနတ်ခန့်တို့ကြတော့အာဟိကုတလဝိဘေဥပိ္ခာတန္တိရဏယေအာဟိကုတလဝိဘေဥပိ္ခာတန္တိရဏစိတ်တပါးရေလူကောင်းနတ်ကောင်းနေကြတော့မဟာဝိဘစိတ်၈ပါးရေဆို၉ပါးနဲ့နေတယ်ပြတ်မမိလားမစိုးဒါဆိုတော်တော်ကြာနေပြီသင်နေတာဟုတ်တယ်နော်နောက်တစ်ချက်ရူပပရိတန်တွေရူပပရိတန်တွေလို့ပြောရင်ရူပဘဏဘုံသားလဲ၁၆ဘုံသားရူပ၁၆ဘုံသားမှာအတိညာတ်ကြီးလဲရှိတယ် ယုတ်ကြီးရှိတယ်အတညတရှိတယ်ကျန်တဲ့15ပုံသားဆိုတော့အတညတတို့ကြတော့ဘာနဲ့နေလဲဇီဝိတာနဝကကလတ်ယုတ်ပဋိတန်တွေနဲ့ပဋိတန်တွေနေတယ်ဒါဇီဝိတာနဝကကလတ်ဆိုရယ်ယုတ်ပဋိတန်တွေကတပါကျန်တဲ့မြမာတွေကြတော့ရူပဝိဘေစေ၅ပါးဆိုတော့ရူပပဋိတန်တွေဘယ်လောက်ရှိလဲ6ပါးရှိတယ်ဆိုပေါ်လာအရုပပဋိတန်တွေဆိုအရုပ၄ပုံသားအရုပ၄ပုံသားမြန်မာတို့ဒီဘာနဲ့ပဋိတန်တွေနေလဲအရုပဝိဘေစေ၄ပါးဒါပဲပေါ့ဟုတ်ပြီနော်အဲ့တော့ကဏန်းမောင်းလေးပဲယူလိုက်ကြအောင်အပေပဋိတန်တွေဘောင်ဘယ်နှပါးလဲတပါးကာမတုဂရိပဋိတန်တွေဘောင်က6ပါးရူပပဋိတန်တွေဘောင်က6ပါးအရုပပဋိတန်တွေဘောင်က4ပါးဆိုပေါင်းလိုက်လိုက်ရင်ပဋိတန်တွေဘောင်20ပရိသန္ဓေ20မှာယုပရိသန္ဓေက1နံပရိသန္ဓေက19ပြတ်မှတ်မိလားမှတ်မိပြီเนาะဒါနည်းနည်းလေး revision သဘောလေးသွားပြတာပြီးရင်ကမ္မစုတ်ကဟာရီလိုဘုံဌာနတွေပေါ်လာတာလေဖယားပစ္စည်းကဗုဒ္ဓတွေဖန်ဆင်းထားတာမဟုတ်ဘဲအင်ဂျင်နီယာတွေဘဲကန်ထရိုက်တာတွေဥမှသွားညွန်ပြီးတော့စောက်ခိုင်းထားတာလည်းမဟုတ်သူ့လိုလိုဘွားကနေပေါ်နေတာလည်းမဟုတ်ဟာရီလိုဘုံဌာနတွေမှာဒုက္ခရီဘုံဆိုရင်ဒုက္ခရီအလိုက်ငရဲဒရစ်ဆံပြိတာသူတကယ်ဘုံဌာနတွေဖြစ်နေတာလူဘုံနေနှက်ပြီ6ထက်တောင်မှတဘုံနဲ့တဘုံနေမတူညီကြတာဗြဟ္မဘုံ20ကွဲပြားချက်တွေရှိနေတာဒီတတ္တဝါတွေပြုတဲ့ကံနေကြောင်းပဲဒီဘုံဌာနမှာ30တဘုံသားတတ္တဝါတို့ဒီဘဝခန္ဓာနေနဲ့ရနေကြတာလေတတ္တဝါတွေပြုတဲ့ကံနေပဲဆိုပြီးတော့အဓိကဘုံပိုင်းတစ်ခုလုံးရဲ့အရေးကြီးဆုံးကကံပိုင်းဆိုင်ရတယ်ကမ္မစတုကအဲ့ဒီကမ္မစတုကဆိုတဲ့အတွက်ကြောင့်ကံ၄ကို၄မျိုးပြောတော့မယ်။ဟာဒီကံ၄မျိုးတွေဒီဘယ်ကံနေလဲလို့ပြောလို့ရှိကံနေရဲ့ဆောင်ရွက်ပုံတွေကိုနံပါတ်၁သိရပါမယ်တဲ့။အဲ့ဒါကိုကိစ္စစတုကကံဆိုတဲ့ကံတရားတွေကလည်းလုပ်ငန်းတွေတိကြတယ်တဲ့။ဒါကိုကိစ္စစတုကဘာလုပ်ငန်းတွေလဲလုပ်ငန်းကိစ္စတွေကလည်း၄မျိုးပြန်ဖြစ်ပြန်ရော။ဒီကံပိုင်းဆံရကခေါင်းစဉ်ကံမဝါ၄မျိုးအဲ့ဒီ၄မျိုးအောက်မှာပါတဲ့တမျိုးတမျိုးကလည်း၄မျိုး၄မျိုးဆက်ထွက်တယ်ဆိုတော့၄၄၄16မျိုးလေးရလာမှာဟုတ်ပြီနော်ဒါကြောင့်ကိစ္စစတုတ်ကဆိုတဲ့ကြောင့်ကံတို့ရဲ့လုပ်ငန်းဆောင်ရွက်ပုံ၄မျိုးကုသိုလ်ဖြစ်ဖြစ်အကုသိုလ်ကံတို့ပဲဖြစ်ဖြစ်တဲ့ပဋိသင်္ဍေတွေကိုဖြစ်စေခြင်းကိစ္စလည်းရှိတယ်ဖြစ်ထားပြီးတဲ့ဘဝခန္ဓာတွေကိုတိုးတက်အောင်ထောက်ပံ့တဲ့ကိစ္စလည်းရှိတယ်ဖြစ်ထားပြီးတဲ့ဘဝခန္ဓာအစဉ်တွေကိုညှိုးနွမ်းသွားအောင်အားနည်းသွားအောင်နှိမ့်စေတဲ့ကိစ္စလည်းရှိတယ်ဖြစ်ပြီးတဲ့ခန္ဓာအစဉ်တွေကိုပြတ်တောက်သွားအောင်တက်ဖြတ်ပြစ်တဲ့ကိစ္စလည်းရှိပါတယ်။ကံတို့ရဲ့လုပ်ငန်းကိစ္စ၄မျိုးဖြစ်စေခြင်းကိစ္စကိုပြောလေဖြစ်စေခြင်းကိစ္စကိုပါဠိလိုဇနကကံထောက်ပံ့ခြင်းကိစ္စကိုနှိမ့်ဆက်ခြင်းကိစ္စကိုတက်ဖြတ်ခြင်းကိစ္စကိုဒါသိသွားပြီ။ကံတို့ရဲ့လုပ်ငန်းကိစ္စ၄မျိုးကံတို့ရဲ့လုပ်ငန်းကိစ္စ၄မျိုးပြီးသွားပြီဆိုရင်ကံတို့ရဲ့အကျိုးပေးပုံအလှဲ့အကျဉ်၄ပါအကျိုးကိုပါဠိလိုပါကပေးတာကိုဒါနအလဲအကျဉ်ကိုပရိယာယအကျိုးပေးဘုံအကျိုးပေးဘုံအလဲအကျဉ်၄ပါးနဲ့ဆက်တဲ့ကံကလေ၄မျိုးပြန်ရှိပြန်နေကုသိုလ်တွေအကုသိုလ်ကံတွေဘဝတစ်လျှောက်လုံးမှာအများကြီးလှုပ်ထားတယ်လှုပ်ထားတဲ့ခြေကအကုသိုလ်ဘက်ကများပြုတဲ့အကုသိုလ်တွေခြေကများအမေကိုတတ်မိအဖေကိုတတ်မိမယ်ယဟန္တာအရှင်မြတ်ကိုတတ်မိမယ်။တန်ဃာတော်တွေမြတ်စွာဘုရားကိုသွေးစိမ့်တည်အောင်လုပ်မိမယ်။တန်ဃာကိုသင်ခွဲမိတယ်ဆိုရဲကြီးမားတဲ့ကံကြီး၅ပါးစာလို့ပြောတော့ပင်စာနန္ဒရိယကံကြီး၅ပါးတဲ့တပါးပါးလုပ်မိရင်ဖြစ်စေ၅ပါးလုံးလုပ်မိရင်ဖြစ်စေအကုသိုလ်ကံထဲမှာဒီအကုသိုလ်ဒီအာကြီးတဲ့အကုသိုလ်ကြီးဖြစ်တဲ့ကြောင့်ဂရုကံလို့တောင်းတယ်။အဲ့ဒီအာကြီးတဲ့ဂရုကံကြီးရှိလို့ကတော့လေသေးပြီးဒုရိယဘောကကျင်းတယ်အငရဲဘယ်ငရဲလဲအဝီဇိငရဲအဝီဇိဆိုတဲ့အတွက်ကြောင့်အကြာလက်မရှိဘလို့အကြာလက်မရှိတာလဲအဝီဇိငရဲမှာငရဲသားတတ္တဝါတွေလွတ်တဲ့နေရာမရှိဘူးအကြာလက်မရှိဆိုတော့တယောက်နဲ့တယောက်ထိဆက်နေရတယ်ဆင်းရဲဒုက္ခချင်းအကြာလက်မရှိတဲ့တဒုက္ခပြီးတဒုက္ခဆက်နေတယ်နော်ငရဲသားတွေလည်းဓမ္မမိတ်ဆွေတို့ထိုင်တယ်လို့ချောင်းချောင်းမထိုင်ရအောင်ငရဲပြည်ရောက်ချက်နေအောင်ထိုင်ရကြက်နေအောင်မေနေရမှာရက်တောင်ရက်နေရမှာထင်တယ်နော်က 见你奥尼亚没提升你嘞，生意都靠近嘞，阿家没来的了，我也没脸呢，阿家没来是了，阿为是我也家来都的，没来没，老你妈，你尼亚嘛，年纪些在嘛，那时候我也没啦，边三年的呀，跟阿巴龙九来路呢，九路呢都不是我差别，这巴龙九路人呢。阿文是我爷，他讲阿基的阿古都格鲁干尼西干耶，阿文是我爷。第个朱利亚伯呢，就被灭到阿基到他边上那里亚干，古都被个收引来的，三没海个古都格鲁干尼西耶，第比朱利亚伯哇，别嘛朋友们，把他们三古都吸引，把他们三都朋友们。朱利亚山古多西，朱利亚山古多，这利亚山古多西，朱利亚山都蒙要没。罗塔山古多西，这利亚山都蒙要没。好了，大明娘比什么山古多西，我也不要没。南表西罗木那些呢，比什么山古多西，啊，对你大婆，大扎罗呢，哪个也比什么山皮，阿威哈，叫来家说，阿嘎古多西，阿嘎婆，你娃古多西。阿里路，朱利亚伯娃，第一个朱利亚伯娃嘛，阿就被灭的，阿基的没海个干几个来格鲁干，第格鲁干你是，今年这娃的上楼的孤独的阿孤独的，高龙个照片与独个颜色，阿来真阿就被灭的格鲁干，好比喏格鲁干没事他不说，这妈没事就这么嘛，可格鲁干没事他的阿车没有加烟呢，别干啊阿就被的，这娃的上楼孤独的不老老老。不话的上路，阿古多哩不老老路，第个你一切嘛，古多西里呢，第一都个哩，第个你一切嘛，阿古多西呢，第一都个哩说嘞，第前呢干哩嘞，干哩呀，一些字嘞，他讲第个你一些字嘞，他讲阿丹那个讲，别忙格里亚那没打，没讲水讲你呢，宋文阳讲那么讲啦，哥没讲水讲水呢，哥丁家表达别的，谁阿哩他妈哩，哪里哎呀嘛，细节嘛细嘛。好啦，哥被那嘛是的，没打住啊！哥哥，眼睛被嘛毛被呢摔岔了，我们屁股啦。他叫阿丹那个爷爷的，阿丹那个没是个爷，阿谁那个？而姑舅妈说阿丹那个嘞，姑们屁股都说把阿他们嘞，你是也是双面月表布，这钱表嘞没变奥秘阿的，孤独干不？阿孤独多么舒服不？孤独阿谁那个老没？阿里阿谁那个没是个爷喏？可以多很累，木那么慢慢老米嘞，疙瘩瘩说干里没有，他讲啊，就比呀，来进篱笆个，格鲁干阿丹那干阿西那干疙瘩瘩干，他阿西那多了，好比喏，阿里路就比呀，来进篱笆比，啊就比呀，啊进旮旯篱笆个八嘎说啊就啊进个旮旯。啊，就比呀，天干啦呢，晒得干篱笆是咯，石头噶、八嘎嘎啦、树噶，骨头歪皮死，阿骨头歪皮死，干嘛干你歪的吧哇？咱们还讲么吧？干嘛干你歪的吧哇个？这卡皮多耶，少可能进得这的。骨头这口干给啥苗不顺，少可能进。阿骨头这口干给啥苗不顺，可能进晒得太多了。谁个对面呢？就讲老把阿骨头干所以嘞。这个后呢，可能真实在批的这张图，萝卜少可能真多呢。多大跟你批不出来，多大少可能真。古路古都跟你批不出来，古都少个可能真。啊，先后呢批的跟批的少了都来的，不他妈少的，地娃娃嘛就比如地塔他妈为的你呀，不他妈少个朱丽亚娃娃批的对，五八八十为的你呀。来做阿这个，特地阿不话呢，你把咪阿咪在家撇的最长，阿布拉布里亚亚维的尼亚，阿里干东古撇多位，阿里天嘛，把他们做哩不老细细，朱丽阿不话哦，特别要多位说，提干尼亚来北路咪亚老他好提干，朱丽阿做哩不老，特他们做哩不老细细，哥阿朱丽阿不话，特别特地阿不话，表多位，第二哩好提干。这里要问你，你把咪阿咪在家周边咩？布拉布里亚跟你不老细细讲，你把咩毛表多伊？啊，布拉布里亚呀，啊，好地干，好比喏，他讲，干啦，老人嘞，啊，好地干。也很大，新面面子，不话咱的呀，这小楼配阿不是干不着，也很难入。不话咱的呀，这小楼八十米的撇的了，干你哦，面一洗了没洗？啊，然后的咩呢？等那交银股背来的这招，不离那边没三个嘛。 နေထိုင်ရတဲ့ဘဝတစ်လျှောက်လုံးပြုတ်နေတဲ့အချိန်မှာကံလို့မခေါ်ရတော့အဲ့ဒါလေအဟောတိကံဟုတ်လားဒါကြောင့်အရဟတမေဖြစ်တဏအကြောင်းရင်းကိုပယ်တဲ့ဖြင့်အာသေးဝနာပစ္စည်းမရအကြောင်းထို့ကအကျိုးမပေးသုံးစိတ်သွားတယ်ရှေဇောခုနှစ်ချက်စေတနာလဲအဟောတိကံဆိုတော့ကျမတို့တွေလည်းအဟောတိကံမရှိဘူးလားယဟန္တာအရှင်မြတ်ဒီမှာအဟောတိကံမရှိဘူးလားကျမတို့ရဲ့အဟောတိကံကကာလလုံးမဟောတိကံဒါကြောင့်မလေးငါကံနေဟောတိကံဖြစ်ဖို့ဆိုတာတိတ်မမျှော်လင်းနဲ့ကာလလုံးမဒီဘဝလောက်တဲ့ကံနေလေးငါအာကုသူတွေတပုံကြီးအဟောတိကံဖြစ်ချင်းနောက်ဘဝပြောင်းလိုက်ဟုတ်လားဒါဆိုအဟောတိကံဖြစ်မှာပေါ့ဟုတ်လားဘာတွေပဲအဟောတိကံဖြစ်ပထမဇောပဲနောက်ဘဝပြောင်းဒီကလောက်တဲ့ဘာတွေကလိုက်တတ္တမဇောမလေးတတ္တမဇောတွေကြံနေသေးတယ်ဟောတိကံမြန်မြန်ဖြစ်ကာလလုံးအောင်တတိယဘဝပြောင်းဟုတ်လားအဲ့လိုပြောင်းလို့ရအောင်ဒါဆိုရင်ကံနေအကုန်ပြတ်သွားအောင်တော့ဘာရအောင်လုပ်လိုက်နိဗ္ဗာန်ရအောင်လုပ်ရင်တော့အဟောတိကံပေါ့ဟုတ်ပြီနော်ဒါပေမဲ့ယဟန္တာတို့ရဲ့အဟောတိကံကကြတော့အရဟတမေဖြစ်တဏှာအကြောင်းရင်းကိုပေါ်ပယ်လိုက်နိုင်ရင်တော့ပြီးခဲ့သမျှလုပ်ခဲ့တဲ့ကံနေလေအဟောတိကံဖြစ်တယ်လို့ဒီဘဝမှာဖရာပစ္စေကဗုဒ္ဓယဟန္တာဖြစ်ပြီးမှလုပ်သမျှအလုံးကိုလည်းကံမဆိုးပဲနဲ့ကရိယာပြောင်းသွားပြီအဟောတိကံနားလေပြီနော်အဲ့ဒါဒီပါကကာလစတုကအဲ့ဒီအထီရောပြီးပြီလားမပြီးဘူးလားပြီးသွားပြီအဲ့တော့နောက်ကျန်နေတာကဘာလဲဆိုရင်ပါကဌာနစတုကပါကဆိုတာအကျိုးဌာနဆိုတာဘုံဌာနအကျိုးပေးရဘုံဌာနနဲ့ဆက်တဲ့ကံလေးပါဟုတ်ပြီနော်အဲ့တော့ဒီကာမစတုကခေါင်းစဉ်ကြီးအောက်ထဲမှာလေဒီလေးခုရှိတဲ့ထဲမှာကိစ္စစတုကရေပါကဒါနပရိယာယစတုကရေပါကကာလစတုကရေဆိုတာအဘိဓမ္မာမှာအသေးစိတ်မပြအောင်ဒါဒီတုတ်တန်ဒေသနာမှာဆိုရင်တော့မြတ်စွာဘုရားအသေးစိတ်ဟောတယ်အဘိဓမ္မာမှာတော့အနည်းရဲ့အချင်းလေးပဲယူတဲ့အတွက်ကြောင့်အဘိဓမ္မာမှာဒီကံ၃ပါးဒီအသေးစိတ်မကြည့်ဘူးစာမေးပွဲပုံစံပြောတာကျင့်စဉ်တွေတော့သိရမယ်မလားမသိရဘူးလား